ဝေးတိုင်းတွင်းမှာစစ်ကောင်စီတက်ဆွဲထားတဲ့နယ်မြေရဲစခန်းနဲ့ဖြူစောထီးတွေရှိတဲ့ရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်ကြတဲ့သတင်းကိုတင်ပြပေးဖို့ရှိပါတယ်။မကွေးတိုင်းပေါင်းမြို့နယ်မြောက်ပိုင်းကစစ်ကောင်စီတက်ဆွဲထားတဲ့ဇီးပြားနယ်မြေရဲစခန်းနဲ့ဖြူစောထီးတွေရှိနေတဲ့တရော်ကိုင်းကျေးရွာကိုဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်။ရေစကြို၊ရေလက်ကျွန်းဒေသမှာလည်းစစ်ကောင်စီနယ်မြေရှင်းလင်းမှုတွေအတွင်းမှာဒေသခံပြည်သူတွေဖမ်းဆီးခံထားရတာရှိနေပါတယ်မကွေးတိုင်းကအခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်မကွေးတိုင်းပေါင်းမြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတက်ဆွဲထားတဲ့ဇီးပြားနယ်မြေရဲစခန်းနဲ့တရော်ကိုင်းကျေးရွာကိုမတ်လ20ရက်မနက်ဝီလီဝင်းလင်းအချိန်မှာဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါအရင်ကလည်းဒီရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ဘူးသလိုဒီတစ်ချိန်ဟာ3ချိန်မြောက်ဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မြိုင်ပကဖတာဝန်ခံဗိုလ်လက်ရာကအခုလိုပြောပါတယ
်မနက်9:40လောက်မှာအဲဒီလည်းကနောက်ကနှစ်ပါလုံးကွာပေရောကန်ဒီဦးကြီးကလည်းနောက်ကပြီးသွားတယ်ဆိုတာကြည့်တယ်။လက်လက်ဒီပါချတယ်။အဲဒီရွာကိုဒီပေါက်ကဝဲကိုလည်းဝိုင်းကူးလိုက်တယ်ပေါ့။၃နာရီလောက်ကြာတယ်။အဲ့ဒီမှာချောင်းပြင်းမှတော့ကန်နေ120နဲ့အဆင်ပြေပြင်းနေလို့ကုလူတွေဖြစ်နေတယ်ကများမှကြောင့်ပြန်ဆုတ်တာလေ
။ Yes scan ထဲမှာတက်မ89လက်အောက်ခံတရင်တချို့နဲ့ဒေသခံပြူစောတိတွေတက်ဆဲထားတာဖြစ်ပြီးတိုက်ပွဲအတွင်းဒေသခံကာကွယ်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသေဆုံးဒဏ်ရာရတာတွေရှိတယ်လို့ပြောပါတယ်။လက်ရှိအချိန်ပေါက်မြို့နယ်ထဲမှာစစ်တပ်စစ်ကြောင်း3ကြောင်းခန့်ရှိပြီးဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေတယ်လို့တိုက်ပွဲတွေလည်းမကြာခဏဖြစ်နေတာပါ။မကွေးတိုင်းထဲကရေစကြိုမြို့နယ်ရေလဲကျွန်းဒေသမှာဆိုရင်လည်းစစ်ကောင်စီတပ်ကနယ်မြေရှင်းလင်းလုပ်နေပါတယ်။မလလယ်မှာမြောင်မြို့နယ်ထဲမှာနယ်မြေရှင်းလင်းတွေလုပ်ပြီးဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့မလ18ရက်နေ့မှာတော့မြောင်မြို့နယ်ကနေတဆင့်ရေလဲကျွန်းဒေသကိုဝင်ရောက်လာပြီးနယ်မြေရှင်းလင်းလုပ်နေတာပါမလ19ရက်မှာရေလဲကျွန်းဒေသကမီးလောင်ကျွန်းကျွေးရမှာတက်ဆွဲနေပြီးဒေသခံ30ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ရေလဲကျွန်းဒေသခံတို့ကအခုလိုပြောပါတယ
်မြောင်နယ်ဘက်ကိုမှီးပြီးတော့လက်ရှိကျွန်တော်ရေကျူမြို့နယ်ထဲကရေလဲကျွန်းဝင်လာတာဒီကြောင်ရွာကကျွန်တော်တရားဝင်ကျင်တော်ရှိတယ်။တိုက်ပွဲဖြစ်ပေါ်တာမရှိသေးနဲ့ပေါ့နော်။ရွာထဲကိုပြစ်ခတ်ပြီးဝင်နေ။အဲဒီပြည်သူတွေကိုပေါ့နော်။ဒီလိုပေါ့အခုလက်ရှိကသူတို့ဆန်းတာပြည်သူ30ဝန်းကျင်တော်ရှိနေကြ။အဲဘယ်ရွာကမှန်းတော့အတိအကျလည်းတော့မသိဘူးကြ။အဲနဲ့တရားပေါက်ကတော့30ဝန်းကျင်တော်တော့ပိတ်ပြီးခန့်ခံတာ။ဆန်းတာပြီးတော့မနက်ကကြားတဲ့တင်းရပေါ့နော်။ရိုက်ကြတယ်ညက်တာလည်းပေါ့ပြည်သူတွေဝင်အဲ့လိုကတော့မဟုတ်တယ်ဗျာ။
ဒေသခံတွေကိုမီးလောင်ကျွန်းကျေးရွာမှာဖမ်းဆီးထိန်းသိမ်းထားတယ်လို့စစ်ကြောင်းဟာလည်းရွာထဲမှာတက်ဆွဲနေတာနှစ်ရက်ရှိနေပြီလို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့ဒေသခံတွေရဲ့အသက်အန္တရာယ်နဲ့ပတ်သက်လို့စိုးရိမ်တာတွေလည်းရှိနေကြပါတယ်လက်ရှိနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာသခိုင်းတိုင်းတာတိုင်းကျေးရွာမှာအစုလိုက်အပြုံလိုက်တပ်ဖြတ်တာတွေကျူးလွန်ခဲ့တဲ့ဘလူးစစ်ကြောင်းဖြစ်တယ်လို့ဒေသခံတွေကပြောပြီးဒီစစ်ကြောင်းဟာတပ်မ69 89နဲ့33လက်အောက်ခံတပ်ရင်းတွေကိုထုတ်နှုတ်စုပေါင်းထားတဲ့စစ်ကြောင်းဖြစ်တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုပြောပါတယ်ဒီစစ်ကြောင်းဟာသခိုင်းကနေမြင်းမှုမြို့နယ်နဲ့မြောင်မြို့နယ်တို့ကိုနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်ပြီးနောက်ရေစကြိုမြို့နယ်တဲကိုဝင်ရောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ